ဇင်ဘာဝေသမ္မတအင်မတ်ဆန်မန်နန်ကာကွာအစိုးရတဲ့ထိတ်တန့်ရာယူတွေကိုစစ်ဖက်ဆိုင်ရာအစ်မြင့်ရာရှိတွေကိုတာဝန်ပေးရလိုက်တဲ့အကြောင်းနိုင်ငံမဲ့ရုံးမြင့်တန်ကြားကကြီးညာလိုက်ပါတယ်။မနေ့နောက်ပိုင်းကကြီးညာချက်အရဖွဲ့ဝင်22ဦးပါဝင်တဲ့အစိုးရအဖွဲ့မှအတိုက်ခံတွေပါဝင်တာမတွေ့ရတဲ့အတွက်သမ္မတဟောင်းရောဘတ်မူဂါဘီနဲ့မတူဘဲနိုင်ငံရေးမှာအများပါဝင်လို့ရမယ့်အခြေအနေမျိုးသမ္မတတက်ကဖန်တီးပေးလိမ့်မယ်လို့မျှော်လင့်နေတာတွေလည်းမေးမိန်သွားပါတယ်။ဇင်ဘာဝေနိုင်ငံကိုနှစ်ပေါင်း38နှစ်ကြာအုပ်ချုပ်ခဲ့တဲ့အသက်93နှစ်အရွယ်မူဂါဘေကိုတော့စစ်တပ်ကဖျက်ချလိုက်ပြီးအာဏာရဇနူး PF ပါတီတွေကလွှတ်တော်ကိုယ်စားလှယ်တွေကပါထောက်ခံမှုမပေးတော့ဘဲနိုင်ငံရေးအရဖိအားပေးတာတွေခံခဲ့ရပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြာယူကနှုတ်ထွက်သွားခဲ့တာပါ။မူဂါဘေကိုနေမှာအခြေချုပ်ထိန်းသိမ်းထားပြီးအစိုးရအာဏာကိုစစ်တပ်ကထိန်းချုပ်လိုက်ကြောင်းအစိုးရကရုံးမြင့်တန်းကြားမှာကြေညာခဲ့တဲ့ကြီးထက်စစ်ဘုချုပ်ဆူဗီစီယိုမူယိုကတော့နိုင်ငံခြားရေးဝန်ကြီးဖြစ်လာပါတယ်။လီဒါစီဦးစီးချုပ်ပရက်စန့်ရှေကတော့မြန်မာနဲ့စပ်ပြိုးရေးဝန်ကြီးဖြစ်လာခဲ့တာပါ။လက်ထက်ဦးစီးချုပ်ဟာသမ္မတဟောင်းမူဂါဘီလက်ထက်မှာအရသာ2000လောက်တည်ဆုံခဲ့ရတဲ့ဇင်ဘာဝေနိုင်ငံအနောက်ပိုင်းမက်တာပီလန်လန်လန်ကနဒန်ဖလဲလူမျိုးတွေကိုအစုလိုက်ပြုံလဲတပ်ဖြတ်မှုတွေနဲ့ဆက်နွယ်နေသူတူလည်းဖြစ်ပါတယ်။ဇင်ဘာဝေနိုင်ငံပရိရှာကိုလိုနီလက်အောက်ကလွတ်လပ်ရေးရဖို့ကြိုးပမ်းမှုတွေမှာမူဂါဘီနဲ့အတူတပ်ပွဲဝင်ခဲ့ကြသူတွေပါဝင်ဖွဲ့စည်းထားပြီးဩဇာရှင်ဝါချီးမားတဲ့စစ်ပြန်စစ်မှုထမ်းအောင်အသင်းရဲ့အကြီးအကဲခရစ်မတ်ဆာဖန်ကွာကတော့ပြန်ချားရေးဝန်ကြီးဖြစ်လာပါတယ်။ကျန်ဆိုးရဖွဲ့ဝင်အများအပြားကလည်းသမ္မတဟောင်းမူဂါဘီလက်ထက်ကလူပေါင်းတွေဖြစ်နေကြပါတယ်။